တော်တာရှင်များရှင်သမရဘုရှ်ဟာဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာရောက်ရှိလာပြီးအာရှပစိဖိတ်ဒေသစီးပွားရေးထိပ်တန်းညီလာခံမစမီဗီယက်နမ်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ဗီယက်နမ်ကနေ VOA သတင်းတော်ပေါ်လာဝီလ်ဆင်သတင်းပေးပို့ထားတဲ့အတိုင်းသမရဘုရှ်ဟာမြောက်ကိုရီးယားကုန်သွယ်ရေးနဲ့အီရတ်စစ်ပွဲတွေလိုကိစ္စရပ်တွေကိုအေးသက်အစည်းအဝေးတက်ရောက်တဲ့တခြားခေါင်းဆောင်တွေနဲ့လည်းတဦးချင်းတွေ့ဆုံပြီးဆွေးနွေးမှာဖြစ်ပါတယ်ဒီအကြောင်းကိုဦးထွန်းအောင်ကဆက်ပြီးတော့တင်ပြပေးပါလားရှင်
တရာချင်းများခင်ဗျာဗီယက်နမ်စစ်ပွဲပြီးဆုံးသွားခဲ့ပြီးတဲ့နောက်နှစ်30ကြာမှအမေရိကန်သမ္မတကိုဗီယက်နမ်ကစစ်ဘင်ခရာစီးပွားရေးနဲ့ဂုံပြုတ်တပ်ဖွဲ့ဖြင့်အခမ်းအနားကြိုဆိုခဲ့ပါတယ်နှစ်နိုင်ငံဟာအတိတ်ကပဋိပက္ခဖြစ်မှုကိုပြန်လည်သိမြအောင်လုပ်နိုင်ကြောင်းကဘာကိုပြသလိုက်တာပဲဖြစ်တယ်လို့မစ္စတာဘုရှ်ကပြောကြားပါတယ
် I guess my first reaction is history has a long march to it and that society's change
သမိုင်းမှာခရီးကြီးချီတက်ရမှုရှိပါတယ်လူအတိုင်းဝန်တွေကြောင်းနေရပါတယ်ဆက်ဆံမှုတွေဟာကောင်းကျိုးအတွေ့အမြဲကြောင်းနေနိုင်တယ်လို့မစ္စတာဘုရှ်ကပြောကြားပါတယ
်
ဒီကနေ့ဟာ
we have a long march to it
ဗီယက်နမ်ကဘာသာစိုက်တဲ့အသာရောက်တဲ့အမေရိကန်ကဖြစ်ခဲ့ပြီးတဲ့နောက်၆နှစ်ကြာမှဟနွိုင်မြို့ကို George W. Bush ဆိုက်ရောက်လာခဲ့ပါတယ်သူကနေပိုင်းမှာစီးပွားရေးပြုပြင်မှုတွေနဲ့နိုင်ငံဆက်ဆံမှုကောင်းမွန်ရေးကိစ္စတွေကိုဗီယက်နမ်ခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့ပါတယ်။ဟနွိုင်မြို့မှာရောက်ရှိနေတုန်းမစ္စတာဘုရှ်ကဗီယက်နမ်အရာရှိတွေနဲ့သာမကဒီနေ့နဲ့မနက်ဖြန်ပြုလုပ်မယ်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်တည်အစည်းအဝေးတက်ရောက်မယ်20တနိုင်ငံမှတချို့ခေါင်းဆောင်တွေနဲ့တူးချင်းစီဆွေးနွေးပါလိမ့်မယ်။ဗီယက်နမ်ကိုရောက်ရောက်ချင်းပထမဆုံးတွေ့ဆုံခဲ့သူကတော့ဩစတြေးလျဝန်ကြီးချုပ်ဂျွန်ဟာဝတ်ဖြစ်ပြီးသူတို့နှစ်ဦးကအီရတ်အခြေအနေကိုဆွေးနွေးခဲ့ကြပါတယ်။မကြာမီကအမေရိကန်လွှတ်တော်ရွေးကောက်ပွဲတွေမှာဒီမိုကရက်ပါတီအနိုင်ရခဲ့ခြင်းအပြင်အမေရိကန်ပေါ်လစီရုပ်တရက်ပြောင်းလဲသွားမယ်လို့မဆိုလိုနိုင်ကြောင်းအမေရိကန်ရဲ့ညွန်ပေါင်းလုပ်ဖက်တွေအားလုံးကိုသိစေခြင်းတယ်လို့သူကပြောကြပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ဆန္ဒကြီးမှုနဲ့ပတ်သက်လို့ဒီမနေ့မစ္စတာဘုရှ်ကတောင်ကိုရီးယားသမ္မတနိုမျူဟွမ်နဲ့ဆွေးနွေးဖို့စီစဉ်ထားပါတယ်။နိုင်ငံသားရေးဝန်ကြီးကွန်ဒလီဇာရိုက်စ်လည်းလိုက်ပါလာတဲ့သူရဲ့ဗီယက်နမ်ခရီးဟာ6ရက်ကြာအရှိတောင်အာရှခရီးရဲ့တစ်စိတ်တစ်ပိုင်းဖြစ်ပြီးဌာနီမပြန်ခင်အင်ဒိုနီးရှားနိုင်ငံကိုသွားရောက်ပါလိမ့်မယ်ခင်ဗျာ။